ဆရာမဒီနေ့ရန်ကုန်မြို့ဒီရှင်းအောင်အမွေနှစ်မြို့ဖြစ်တတ်မှတ်ဖို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအဆိုတင်သွင်းခဲ့တယ်လို့သိရလို့ပါဆရာမရဲ့အခြေအနေဘယ်လိုများရှိလဲမသိခင်ဗျာ
ဒီနေ့မှဒါပထမဆုံးနေ့မှာအစိုးတင်သွင်းတာပါရန်ကုန်မြို့တော်ကအာရှမှာရှေးဟောင်းလေးရာလေးအများဆုံးကျန်ရှိတဲ့မြို့တော်ဖြစ်တယ်ဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဟာဒီရန်ကုန်မြို့တော်ရဲ့မြို့ပြအမွေအနှစ်တွေကိုထိန်းသိမ်းညံပေါ့နော်အဲ့ဒီအစိုးတင်သွင်းတာပါအစိုးကိုကျွန်မတို့25ရက်နေ့မှာဆွေးနွေးမယ်ပေါ့နော်ဆွေးနွေးပြီးတော့ဟိုတော်တော်ကဟိုအတည်ပြုမလားမပြုမလားတော့အဲ့ဒီခါကျမှပဲသိရ
ရန်ကုန်မြို့မှာရှေးဟောင်းအမွေအနှစ်တွေထိန်းသိမ်းမယ်ဆိုရင်ဘယ်ရတဲ့အဓိကထားပြီးတော့ထိန်းသိမ်းတင်လဲမသိဆရာမ
ရန်ကုန်မြို့မှာကရှေးဟောင်းအမွေအနှစ်တွေအများကြီးရှိတယ်လေဟိုကျွန်မတို့ကိုယ်တွေထိတွေ့လို့ရတဲ့ပစ္စည်းတွေပေါ့နော်အဆောက်အုံတွေပါပန်းချန်တွေ green area တွေပေါ့နော်မြင်ကွင်းတွေပေါ့နော်ဒါတွေလည်းရှိသလိုကျမတို့ဟိုကိုင်းတွေထိတွေ့လို့မရတဲ့ပေါ့နော်ဓာတ်မဲ့ပေါ့နော်ခြေဟောက်အမွေနစ်တွေလည်းအများကြီးရှိတယ်ဖြည့်ရက်တွေလည်းအများကြီးရှိတယ်လေဘယ်နေရာမှာဆိုမှဆိုလို့ရှိရင်ကျမတို့ရန်ကုန်တက်ထိုးတဲ့မှာဆိုလို့ကျမတို့ကတော့ကိုယ်ခွင့်ခဲ့တဲ့ဖြည့်ရက်အဲ့လိုဖြည့်ရက်တွေဖြစ်စီနေပေါ့နော်ဝန်ကြီးများရုံးမှာဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ကောင်းအောင်ကြီးတွေကြာဆုံးသွားတဲ့ဖြည့်ရက်အဲ့လိုဖြည့်ရက်တွေကလည်းဒီဓာတ်မဲ့ပေါ့နော်ကိုင်းတွေပြီးတော့မရဘူးဒါပေမဲ့ဖြစ်ရတယ်အဲ့ဒီဖြစ်ရတယ်ကလည်းရှေးဟောင်းအမွေနစ်ထဲမှာပါတာပေါ့မြို့ပြအမွေနစ်ထဲမှာပါတာပေါ့အဲ့တော့အဲ့လိုမြို့ပြအမွေအနှစ်တွေကိုထိမ့်သိမ့်ဖို့ပေါ့နော်ဥပမာဆိုလို့ရှိရင်တာမွေရာပြည့်ခွင်းပိန်ကျူခွင်းဒီလိုနေရာတွေကလည်းထိမ့်သိမ့်ထားမယ့်နေရာတွေဖြစ်တယ်တာမွေရာပြည့်ခွင်းဆိုလို့ရှိရင်သူ့ရဲ့အမီးမြို့နယ်တွေဖြစ်တဲ့တာမွေမြို့နယ်နဲ့ပန်းမြို့နယ်ကပြည်သူလူထုကအဲ့ဒီမှာစပွဲတွေကြီးတယ်ပေါ့နော်အဲ့မှာပွဲမျိုးစုံလုပ်ခဲ့တယ်ပြည်သူလူထုရဲ့အသေးနှလုံးပေါ့အဲ့လိုပြည်သူလူထုရဲ့အသေးနှလုံးဖြစ်တဲ့နေရာတွေမှာအခုဆိုရင်ဆိုးအဖွဲ့ကစီမံကိန်းတွေပေါ့နော်အမျိုးမျိုးချပြလာတာတွေရှိတယ်ပေါ့နော်အစီအမံကိန်းများတွေ shopping mall တွေပေါ့နော်ဒါတွေကိုမလိုအပ်ဖယ်နဲ့တိဆောက်လာတယ်လို့ကျွန်မထင်တယ်ဒါကြောင့်မလို့ကျွန်မတို့ရဲ့ဒီမြို့ပြအမွေနှစ်တွေကဖြည်းဖြည်းနဲ့ကိုနေ့တခြားပေါ့နော်ဒီရန်ကုန်အတိုင်းဒေသကြီးအစိုးရအဖွဲ့လက်ထက်မှာဖြည်းဖြည်းနဲ့ကျွန်မတို့ဆုံးရှုံးလာတာကိုတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့ကျွန်မအနေနဲ့ဒီမြို့ပြအမွေနှစ်တွေထိမ့်သိမ့်ဖို့အစိုးရကိုတိုက်တွန်းနေဆိုမှဖြစ်နေတာပါဒီအစိုးရအောင်မြင်မယ်ဆိုလို့ရှိရင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဟာဒီမြို့ပြအမွေနှစ်ထိမ့်သိမ့်ခြင်းဆိုင်ရာဥပဒေကိုလည်းသူကရေးဆွဲရမယ်မြို့ပြအမွေနှစ်ထိမ့်သိမ့်ခြင်းဆိုင်ရာကော်မရှင်ကိုလည်းပဲဖွဲ့စည်းပေးရမှာပေါ့နော
်ရန်ကုန်မြို့ပြဖွံ့ဖြိုးဖို့ဆိုပြီးတော့ဒီတိုက်တာအစင်မြင့်အဆောက်အဦတွေစောက်တာရှိတယ်တစ်ဖက်မှာလည်းရှေးအောင်ကျင်ကျင်းမှုအမွေနှစ်တွေအနေအားတွေအတွက်စိန်ခေါ်မှုတွေရှိနေတယ်လို့ပြောကြပါဆရာမရယ်ဟောဆရာမရောဒီရန်ကုန်မြို့ကဘယ်လိုမျိုးတစ်မျိုးဖြစ်တဲ့လို့ဆရာမယူဆထားလဲမသိခင်ဗျာ
ကျမတို့ကလေရန်ကုန်မြို့တော်ကိုကျမတို့ကရှေးဟောင်းလက်ရည်ကိုထိမ့်သိမ်းပြီးတော့ထားအောင်ပါပေါ့နော်ရန်ကုန်မြို့တော်ကိုဟောင်ကောင်တို့ဒီစင်ကာပူတို့လိုမျိုးဂျကာတာလိုမျိုးထက်ပြီးအဆောက်အုံတွေမြို့တော်တွေဖန်ပြီးဆရာလို့ကျမတို့တွေကအခုမှထက်ပြီးအဆောက်အုံတွေလိုက်ဆောင်မယ်ဆိုရင်ကျမတို့နှစ်30 40လိုက်ဆောင်ရင်တော့မှတ်မိဘူးအဲ့တော့ကျမတို့ကရှိရင်းဆွဲမြို့ပြအမွေနှစ်တွေကိုထိမ့်သိမ်းထားခြင်းအပြင်ကျမတို့ကနိုင်ငံခြားသားတွေကိုဆွတ်ဆောင်လို့ရတယ်အာရှမှာဒီရန်ကုန်မြို့ကနောက်ဆုံးကျန်ခဲ့တဲ့မြို့တော်မြို့ပြအမွေနှစ်တွေရှိတဲ့နောက်ဆုံးမြို့တော်ဖြစ်တယ်အဲ့တော့ဒီလိုနေရာကိုထိမ့်သိမ်းထားခြင်းအပြင်နိုင်ငံခြားသားတူရစ်တွေလည်းလာမယ်ပြီးတော့ကိုယ့်ရဲ့မြို့ပြအမွေနှစ်ကိုလည်းကိုထိမ့်သိမ်းဆောက်ရှာရောက်နော်အခုတော့ကျမတို့စီမံကရေလိုက်လွဲနေတာဘယ်လိုလဲဆိုတော့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကသူတို့ရဲ့အကျိုးစီးပွားအတွက်ပေါ့နော်ဒီလိုအထက်မြင့်အဆောက်အုံတွေဆောက်ခြင်းတွေဒီနေရာတွေမှာအိမ်ခန်းတွေပိုင်ဆိုင်ခြင်းနဲ့မြေတွေပိုင်ဆိုင်ခြင်းကြရတယ်ပေါ့နော်သူတို့ရဲ့စီးပွားရေးအကျိုးများအတွက်ထက်မြင့်အဆောက်အုံတွေကိုအာဏာပိုင်တွေပေါင်းပြီးတော့ဒီစီမံကိန်းတွေဆောင်ရွက်နေတာပေါ့နော်အဲ့တော့ဒီစီမံကိန်းတွေဆောင်ရွက်တဲ့နေရာမှာကျမတို့ရန်ကုန်လူထုအမတန်ကိုတန်ဖိုးထားမြေနိုးရတဲ့အဆောက်အုံတွေညင်ခွေးတွေကန်တွေပေါ့နော်ဆိုင်လန်းဧရိယာတွေပေါ့နော်ကျမတို့တစ်ပြေးတစ်ပြေးတစ်ပြေးကျမတို့သုံးရှုံးနေတာတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့အတားဒီကိုကျမတို့ကဒီအမွေအနှစ်တွေကိုထိမ့်သိမ်းဖို့အတွက်ကိုကျမတို့မှာထူးတောင်းရင်ရှိတယ်ဒါကြောင့်မလို့ကျမဒီအဆိုကိုတင်တာပေါ့နော
်လွတ်တော်မှာအဆိုတင်သွင်းတဲ့ခါကျတော့တခြားလွတ်တော်ကိုယ်စားလှယ်ရဲ့စိတ်ဝင်စားမှုအခြေအနေရောရှိလားမသိခင်ဗျာဘယ်လိုများအခြေအနေရှိလဲမသိခင်ဗျာ
စာမှုရှိတယ်လို့တော့ထင်ပါတယ်ဒီအဆိုအတည်ပြုမပြုကတော့အစိုးရရဲ့သဘောထားပေါ်မှာပဲမူတည်တယ်ပေါ့နော်သို့တော်ဒီအဆိုတင်တဲ့နေရာမှာထူးခြားချက်ကရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ကမတက်ဘူးလေအဲ့တော့မတက်တဲ့အခါကျတော့အစိုးရအဖွဲ့မှာတကယ်ကိုပေါ့စီမျိုးရစီမံကိန်းတွေကိုသုံးဖြတ်ချက်ဆက်မှတ်နေတဲ့တကယ်အရေးကြီးဆုံးပုဂ္ဂိုလ်ကအစည်းအဝေးမတက်တဲ့အတွက်ကြောင့်မလို့ကျွန်မအစိုးတင်တဲ့အကိစ္စကိုသူစဲစဲကွက်ကွက်နားလည်သဘောပေါက်နိုင်ပါမလားလို့တော့စိုးရိမ်နေပေါ့နော
်ဆရာမကြီးအရက်ဖြစ်ရင်ကျေးဇူးများကြီးတင်ပါဆရာမရယ်
โอเคโอเค